သာသနာတော်နှစ်2555ခုနှစ်ခရစ်တက္ကသိုလ်2011ခုနှစ်အောက်တိုဘာလ25ရက်နေ့အင်္ဂါနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးမှာဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးရဲ့ဦးစီးပဒနာနာယကဆရာတော်ဘုရားကြီးမြတ်ဥဒိဋ္ဌာ၍ကျင့်ပပြုလုပ်အပ်သောမဂ္ဂဝိပဒနာဒိဋ္ဌတရားစကားမှမှာကနေ့ပရိစ္ဆသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကလာတော်ကဘုရားရှင်ကတော်မြတ်ကြီးတာဝတိပြေမောစေတံအကြောင်းတော်မှာသတင်းတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတော်သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်သက္ကရာဂามိမဉ္ဇဏ်နာဂามိမဉ္ဇဏ်ထာတာမဉ္ဇဏ်များအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များယန္တဉ္ဇပါစေသက္ကရာဂามိမဉ္ဇဏ်များယန္တဉ္ဇပါစေအနာဂามိမဉ္ဇဏ်များယန္တဉ္ဇပါစေအရဟတမဉ္ဇဏ်များယန္တဉ္ဇပါစေလို့ဆန္ဒပြုရင်းနဲ့ဖွင့်မြရဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်။မြတ်စွာဘုရားတခင်ကရောမြတ်ကြီးတိပရိသသမုပ္ပတရားတော်ကြီးကိုမာတက္ကရတရားသံဃာနှင့်ကဆောင်လာပြည့်နှစ်ညမှာဗုဒ္ဓကရာလို့ခေါ်တဲ့ဘောဓိပင်နဲ့ရှစ်ပင်နဲ့ညမှာဆင်ញံနှလုံးသွင်းတော်မူပြီးဘုရားဖြစ်တော့ရောက်ရှိတော်မူလာခဲ့ပါတယ်။ပဋိစ္စသမုပ္ပါဒ်ရဲ့မြေဖြားခံရာတမိုင်းကြောင်းလေးကိုဘုန်းကြီးတို့မနေ့ကအကျမ်းပြင်ပြောပြခဲ့ပြီ။ဒီနေ့ဆက်ပြီးတော့ပြောပြပါမယ်။ပဋိစ္စသမုပ္ပါဒ်ဆိုတာဘယ်လိုတရားကိုပဋိစ္စသမုပ္ပါဒ်လို့ခေါ်တယ်လဲဆိုရင်အကြောင်းအကျိုးဆက်သွယ်ပြီးတော့ဖြစ်နေတဲ့တရားတွေကိုပဋိစ္စသမုပ္ပါဒ်လို့ခေါ်တယ်။ဒီနေ့အဖြစ်ပြောမယ်ဆိုလို့ရှိရင်အကျိုးတရားတွေဖြစ်ဖို့အကြောင်းတရားတွေပေါင်းစုံနေတာကိုပဋိစ္စသမုပ္ပါဒ်လို့ခေါ်တယ်။အများနာလည်ထားကြတာကတော့ပဋိစ္စသရကအကြောင်းသမုပ္ပါဒ်သရကအကျိုးအကြောင်းနဲ့အကျိုးဒီလိုပဲနားလည်ထားကြပါတယ်။ဆာလာပေလာမဟုတ်ပေမဲ့လို့လည်းပဲရေပုံရအဖြစ်အတိပ္ပယ်အနေနဲ့ဒီယူဆာလေးလည်းသိတော့မဆိုးလာပါဘူး။လောကကြီးမှာဘယ်အရာပဲမဆိုးအကြောင်းအကျိုးဆက်သွယ်ပြီးတော့ဖြစ်နေကြတာပဲဗုဒ္ဓရဲ့ဝါဒဟာအခြားအခြားသောဘာသာတွေနဲ့မတူတာအဲ့ဒီပဋိစ္စသမုပ္ပါဒ်ပဲအကြောင်းအကျိုးဆိုတဲ့ဖြစ်စဉ်ကိုဗုဒ္ဓကလက်ခံထားတယ်အခြားအခြားဘာသာတွေလိုပုံကုတ်တစုံတယောက်ကနေပြီးတော့ဖြန့်စင်တာတော့ကတဲ့နာတို့ပြုလုပ်တာတို့စသည်ဖြင့်ဒါတွေဗောဓဝါဒမှာမရှိဘူးဗောဓဝါဒကဖန်ဆင်းရှင်ဝါဒမရှိဘူးကတဲ့ရှင်ဝါဒမဟုတ်ဘူးအာလုံးဖြစ်စဉ်တွေဟာအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့ဖြစ်စဉ်တွေကြီးပဲဒါဟာဗောဓရဲ့ဝါဒဒါကြောင့်ဗောဓဝါဒကိုပြောပါဆိုရင်အကြောင်းနဲ့အကျိုးဆက်သွယ်ပြီးတော့ဖြစ်နေတဲ့ဖြစ်စဉ်ဟာဗောဓရဲ့ဝါဒပဲအဲ့ဒါကိုပဲဖုန်းတို့ပြိတ္တတွေကနောက်တစ်မျိုးနားလည်ထားကြတာရှိပါတယ်အဲ့ဒါကဘာလဲဆိုရင်ကံနဲ့ကံရဲ့အကျိုးအတူတူပဲနော်ကံဆိုတာကအကြောင်းကံရဲ့အကျိုးကအကျိုးအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဒါကိုဖုန်းကြီးတို့ဗုဒ္ဓဘာသာကအပြည့်ဝလက်ခံထားတယ်အကြောင်းအကျိုးဝါဒကိုလက်ခံရင်ပဋိစ္စသမုပ္ပါဒ်ကိုလည်းလက်ခံရရောက်တာပေါ့နော်ကံနဲ့ကံရဲ့အကျိုးဝါဒကိုလည်းလက်ခံရမရောက်ဘူးလားရောက်လားရောက်တာပဲဒါအတူတူပဲเนาะဒီတော့အကြောင်းအကျိုးဆက်သွယ်မှုဆိုတဲ့နေရာမှာဒီနေရာမှာတစ်ခုရှိတယ်เนาะလောကမှာနားလည်ထားကြတာကတော့အကြောင်းနဲ့အကျိုးကိုနားလည်ထားကြတာကပုဂ္ဂိုလ်အကြောင်းပုဂ္ဂိုလ်အကျိုးဒီလိုနားလည်ထားကြတယ်ဥပမာဆိုကြပါစို့ငါလှုပ်လို့ငါရတာဒီလိုမဟုတ်လားငါလှုပ်လို့ငါရငါတော်လို့ငါရတာเนาะငါလှုပ်လို့ငါရတာငါတော်လို့ငါရတာငါရဲ့စွမ်းရည်ကြောင့်ဖြစ်လာတာ ဒါလောကမှာဒီလိုပဲပြောကြဘုရားရဲ့ဝါဒအကြောင်းကျဝါဒမှာကြတော့ငါဆိုတာမပါဘူးပုဂ္ဂိုလ်တ attva မပါဘူးအာလုံးဒီဓမ္မအကြောင်းနဲ့ဓမ္မအကျိုးတွေကြီးပဲเนาะအဲ့ဒါလေးနည်းနည်းကြွားသွားတယ်ဘုရားကဓမ္မအကြောင်းနဲ့ဓမ္မအကျိုးလောကမှာရှိကြတဲ့ပုဂ္ဂိုလ်တွေကတ attva ပုဂ္ဂိုလ်တ attva ငါဆိုတဲ့အကြောင်းနဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အကျိုးဒါတွေကိုယူထားကြတယ်အဲမိမိအိမ်မှာတစုံတရာမပြည့်လည်မှုလေးရှိလာရင်လည်းအာဘလူးကြောင့်ဘဝကြောင့်အသားကြောင့်သမီးကြောင့်ဇနီးကြောင့်ခင်မွန်းကြောင့်အပြည့်လည်မှုလေးရှိလာရင်လည်းဘလူးကြောင့်ဘဝကြောင့်အသားကြောင့်သမီးကြောင့်ဇနီးကြောင့်ခင်မွန်းကြောင့်ငါးကြောင့်စသည်ဖြင့်ပုဂ္ဂိုလ်တ attva ဆိုတဲ့အကြောင်းကလေးတွေကိုအဖြေရှာကြတယ်ပေါ့လေလောကကြီးထဲမှာဗုဒ္ဓရဲ့ဝါဒကတော့ပုဂ္ဂိုလ်တ attva ဆိုတဲ့အကြောင်းအကျိုးကိုပြောတာမဟုတ်ဘူးဓမ္မအကြောင်းအကျိုးဓမ္မအကြောင်းအကျိုးလောကကြီးတစ်ခုလုံးမှာဖြစ်နေတဲ့ဖြစ်စဉ်တွေဟာအကြောင်းအကျိုးအဲ့ဒီအကြောင်းအကျိုးကပုဂ္ဂိုလ်တ attva မဟုတ်ဘူးဓမ္မအကြောင်းကလည်းဓမ္မအကျိုးကလည်းဓမ္မအဲ့ဒီတော့ဒီနေရာမှာအဲ့ဒီဓမ္မအကြောင်းနဲ့ဓမ္မအကျိုးကိုမသိဘဲနဲ့နိဗ္ဗာန်မရနိုင်ဘူးသံသရာမှာထွက်မြောက်ရလမ်းမရောက်နိုင်ဘူးဒါတော့ဘုန်းကြီးတို့ပရိသတ်တွေကယနေ့နိဗ္ဗာန်ရောက်ကြောင်းခြင်းကောင်းခြင်းမြတ်တွေကိုကျင့်ကြံကြောအထောက်နေကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်အကြောင်းကျိုးဆက်သွယ်မှုကိုယူတဲ့နေရာမှာပုဂ္ဂိုလ်တ attva အကြောင်းကျိုးကိုမယူပါနဲ့ဘာကိုပဲယူရမှာလဲဓမ္မအကြောင်းကျိုးကိုပဲယူရမယ်ဓမ္မအကြောင်းကျိုးကိုပဲနားလည်ပြရမယ်ဒီတော့ဓမ္မအကြောင်းကျိုးကိုနားလည်ခြင်းကြောင့်ဖရာလောင်တော့သေတ္တာမင်းသားဘဝနဲ့တရားအထုတ်တရားရှင်မရင်နဲ့ဓမ္မအကြောင်းအကျိုးနားလည်လာသည့်အတွက်မြတ်စွာဘုရားဖြစ်လာပုံလေးဒါကိုဘုန်းကြီးတို့ပြန်ပြီးတော့ပြောပြပါမယ်ဘုရားလောင်းသည်ဘုရားလောင်းဘဝတုန်းကတော့သိတ္တတပေါ့နော်သိတ္တတ6နှစ်တိုင်းတဲ့တော့ဗราသရိယာရီကျင့်တော့နောက်ဆုံးဘုရားဖြစ်တော်မူသည့်ကဆုံလာပြီနေမှာနာနဲ့စောစောညကမြင်မဲ့ခဲ့တဲ့အမေကြီးတွေကိုသူကိုယ်နဲ့နမိတ်ဖတ်ပြီးတော့ဒီနေ့တော့ဧကမုတ်ကြဖျားဖြစ်မှာပဲလို့အဲဒီတော့သဘောပေါက်ပြီးသူဇာတာလှူဒန်းတဲ့ကနာလူစားဖုံးပြီးတော့ဆောင်းညနေစောင်းရောက်တဲ့အခါကျတော့နေရင်္ဒရာမြေကန်ကနေတက်လို့ဗုဒ္ဓခရာလို့ခေါ်တဲ့အရက်ညောင်မင်းအော့အော့ကလေးတဲ့ကိုဝဲအရေးအဝါသကောင်းတဲ့ညောင်မင်းကြီးတပင်အောက်မှာဝင်ပြီးတော့တရားရှင်မခဲ့ပါတယ်အဲ့ဒီလိုတရားရှိမှတ်တဲ့အခါကျတော့ဘယ်လိုနီးတဲ့စတင်ပြီးတော့တရားရှိမှတ်ခဲ့တယ်လဲအာနာပါနကမ္မထာနီးဟုတ်တယ်မဟုတ်လားအာနာပါနကမ္မထာနီးနဲ့စတင်တရားရှိလာခဲ့တယ်မြတ်စွာဘုရားရဲ့ပထမဆုံးရှင်းစဉ်ဟာအာနာပါနပဲအဲ့ဒီအာနာပါနနဲ့ရှင်းတဲ့အခါကျတော့ဘာဖြစ်တော့ပုပ္ပိနိဗ္ဗာန်တန်တို့ဉာဏ်ရတယ်ဒေဝစကုဉာဏ်ရတယ်တော့တင်းတဲ့ဉာဏ်ရလာခဲ့ပြီဒါပေမဲ့ဖျားဖြစ်ဖို့ရအတွက်မညာပညာရဖို့ရအတွက်လမ်းကြောင်းပေါ်မရောက်သေးဘူးဒီလိုသဘောပေါက်ရနော်ပုပ္ပိနိဗ္ဗာန်သံသရိညာရရုံနဲ့လည်းပဲမညာပညာရနိုင်တဲ့လမ်းကြောင်းမဟုတ်သေးဘူးဒေဝသကုညာရရုံနဲ့လည်းပဲမညာပညာရနိုင်တဲ့လမ်းကြောင်းမဟုတ်သေးဘူးဘာဖြစ်လို့တော့ပုဂ္ဂိုလ်တ attva ဆိုတဲ့ပညာပေါ်တင်နေလို့ဒီလိုမှတ်ရမယ်နော်အဲ့တော့ဘုန်းကြီးတို့ပရိသတ်တွေကယနေ့ဝိပဿနာတရားရှိမှတ်တဲ့အခါမှာနိဗ္ဗာန်ချမ်းသာရခြင်းပါတယ်ဆိုရင်ဝိပဿနာဉာဏ်ဖြစ်ခြင်းပါတယ်ဆိုရင်ပုဂ္ဂိုလ်တ attva ဆိုတဲ့လမ်းကြောင်းကနေပြီးတော့ဓမ္မဆိုတဲ့လမ်းကြောင်းပေါ်ရောက်အောင်ကြိုးစားပြီးတော့ရှောက်ကြရပါမယ်မြတ်စွာဘုရားသွားခဲ့တဲ့လမ်းကြောင်းကိုဘုန်းကြီးတို့ပရိသတ်တွေလည်းပဲထက်ချက်မကွာအကဲခတ်ပြီးတော့ရှောင်လန်းနိုင်ဖို့လိုပါတယ်ဒီလိုမြတ်စွာဘုရားကနော်ပုပ္ပိနိဗ္ဗာန်သတိဉာဏ်ဒိဗ္ဗစကုဉာဏ်ဉာဏ်တွေရတယ်။အဲ့ဒီဉာဏ်တွေရဲ့အစတတ္တိနဲ့အတိတ်ကာလဖြစ်စဉ်တွေတတ္တဝါတွေရဲ့ဘဝအကုသက်ဖြစ်စဉ်တွေဒါတွေကိုအားလုံးသဘောပေါက်ခဲ့တယ်။သူရဲ့ဉာဏ်ထဲမှာအားလုံးသိခဲ့တယ်။ဒါပေမဲ့ပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်ကမြင်ခဲ့တာဖြစ်တဲ့အတွက်ပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်နဲ့ဝိပဿနာမဖြစ်ခဲ့ဘူး။ပုဂ္ဂိုလ်တ attva ဆိုတာကပညာဝိပဿနာအမြင်ဖြစ်ချင်ပါတယ်ဆိုရင်ပညာကိုခွာပြီးတော့ ပရမတ်ကိုမြင်အောင်ကြည့်ရမှာဒီတော့ဘုန်းကြီးတို့ပရိသတ်တွေကယနေ့ပညာနဲ့ပရမတ်နှစ်မျိုးကိုသဘောပေါက်ထားဖို့လိုတာပေါ့နော်ပညာရဲ့ပရမတ်ရဲ့ပညာဆိုတာကဘာတော့အများသတ်မှတ်ထားတဲ့သတ်မှတ်ချက်ဒီပညာအများကနာမည်ပေးထားတာဒီပညာနော်အများကနာမည်ပေးထားတာဒီပညာအများကသတ်မှတ်ထားတာဒီပညာပရမတ်ဆိုတာကဘာတော့ဘလူကမှာနာမည်ပေးထားတာမရှိဘူးဘလူကမှာသတ်မှတ်ထားတာမရှိဘူးသူ့သဘာဝအတိုင်းဖြစ်နေတာအဲ့ဒါကပရမတ်ဒီတော့ဒီနေရာမှာတခုစဉ်းစားဖို့လိုတာပေါ့လေသူ့သဘာဝအတိုင်းဖြစ်နေတဲ့ပရမတ်တရားဒီပင်လျက်သူ့သဘာဝအတိုင်းဆိုရင်ခေါ်လို့ပြောလို့ဆက်သွယ်လို့အဆင်မပြေဘူးအဲ့ဒီတော့ဘာလို့ရတယ်လဲနာမည်လေးတွေတက်ပြရတယ်နော်နာမည်တက်လိုက်ပြီဆိုကြတဲ့ကောကဘာဖြစ်သွားလဲအပညာဖြစ်သွားပြီပညာနယ်ထဲရောက်သွားပြီပညာနယ်ထဲရောက်သွားရင်နော်ကိုကဒီပညာတည်ဘယ်ကလာတဲ့ပညာလဲဒါကိုသဘောပေါက်ဖို့တော့လိုတယ်ဥပမာအစကတည်းကမရှိတဲ့တရားကိုနာမည်ပေးထားတာလားအစကတည်းကရှိနေတဲ့တရားကိုနာမည်ပေးထားတာလားဒါလေးကိုကဲကပ်ပါနော်အစကမရှိတဲ့အကိုနာမည်ပေးထားတာဆိုရင်ဥပမာလူလို့နာမည်ပေးတယ်အခွေးကြံကတိစ္ဆာလို့နာမည်ပေးတယ်နော်အရင်မြင်တော့တောင်းလို့နာမည်ပေးတယ်ဒါတွေဟာအစကမရှိခဲ့ဘူးတကယ်အစင့်မှမဟုတ်ခဲ့ဘူးဘာကိုကြည့်ပြီးတော့နာမည်ပေးတာတော့ပုံမှန်သဏ္ဍာန်ကိုကြည့်ပြီးတော့နာမည်ပေးတာအဒါကတော့လူဒါကတော့နတ်ဒါကတော့ခွေးဒါကတော့ကြံကတိစ္ဆာဒီလိုနာမည်ပေးတာဒီဘာကိုကြည့်ပြီးတော့နာမည်ပေးတာလဲမင်းရင်ပုံမှန်သဏ္ဍာန်ကိုကြည့်ပြီးတော့နာမည်ပေးနော်ပုံမှန်တရာကြည့်ပြီးတော့နာမပေးတာဆိုတော့ဒီပုံမှန်တရာကကိုပုံမှန်တရာဒီပုံစံနဲ့ပဲမျက်တည်နေသလားဆိုတော့ဒီလိုနဲ့တည်နေတာမဟုတ်ဘူးဒီပုံမှန်တရာအချင်းမြေပြောင်းလဲသွားတာပဲနော်အချင်းမြေပြောင်းလဲသွားတာဆိုတော့သူဒီတကယ်အရှိတရားမဟုတ်ဘူးမရှိတရားလူစရာမရှိတရားခွေးချင်းကတိရိစ္ဆာစရာမရှိတရားသားတို့သမီးတို့စရာမရှိတရားဘာဖြစ်လို့တော့သူ့ရဲ့ပုံမှန်တရာကခိုက်ခတ်တည်မြဲတဲ့သဘာဝရှိမှမရှိပဲပဲနော်ဥပမာဆိုကြပါစို့တော်ရမသစ်ပင်ကြီးတစ်ပင်မြင်တဲ့သစ်ပင်လို့ခေါ်တယ်အဲ့ဒီသစ်ပင်ကြီးကိုဖြတ်တောက်ပြီးတော့ယူလာတဲ့အခါကျတော့သစ်တုံးလို့ခေါ်တယ်အဲ့ဒါကိုခွဲချစ်တဲ့ခွဲစိတ်လိုက်တဲ့အခါကျတော့သစ်ချောင်းလို့ခေါ်တယ်အဲ့ဒါကိုပဲတခါတည်းပရိဘောဂတွေလောက်လိုက်တဲ့အခါကျတော့ဇပွဲတို့ကလထိုင်းတို့ဒီလိုဖြစ်သွားတယ်နံမရီပြောင်းပြောင်းသွားတယ်ဘာဖြစ်လို့နံမရီပြောင်းသွားတော့ပုံမှန်သဏ္ဍာန်ပြောင်းလို့နံမရီပြောင်းသွားတာနော်မူလကသစ်ပင်သစ်ပင်ကနေသစ်တုံးတိတုံကနေတိချောင်းကနေပြီးတော့ဇဘွက်ကလထာစသဖြင့်ပြောင်းလာတာဒါကြောင့်မလို့သူရနောက်ပုံမှန်တရံဒီအမြဲထာဝရတည်တတ်နေတာမဟုတ်လို့မရှိတရားဒီလိုဆိုရင်အဲ့ဒီတိတုံကြီးမှာအရှိတရားကမရှိဘူးလားအရှိတရားဒီသူရသဘာဝသူရသဘာဝဒီရှိတရားတိတုံပဲဖြစ်ဖြစ်တိချောင်းပဲဖြစ်ဖြစ်ဇဘွက်ကလထာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်သူရတန်တမာရှိတဲ့တကယ်အနှစ်သာရဆိုတာရှိတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်ပထဝီဓာတ်တို့အာဘောဓာတ်တို့တေဇောဓာတ်တို့ဝါယောဓာတ်တို့နော်အာပထဝီဆိုတဲ့အမကန်သဘောရှိတယ်အာဘောဆိုတဲ့အစိုးရအစိတသဘောရှိတယ်တေဇောဆိုတဲ့အပူဓာတ်အေဓာတ်သဘောရှိတယ်ဝါယောဆိုတဲ့ထောက်ကန်ဓာတ်သဘောရှိတယ်နော်နောက်တကဝဏဆိုတဲ့အဆင်းရှိတယ်ကန္နဆိုတဲ့အနတ်ရှိတယ်ရတ္တဆိုတဲ့အရာတာရှိတယ်ဩဇာဆိုတဲ့အာဟာရတ္တရှိတယ်အဲ့ဒီရှင်မျိုးကတော့နော်တစ်တုံးကြီးဘွားတော်ကလည်းဒီရှင်မျိုးပဲအဲ့သစ်ပင်ဘွားတော်ကလည်းဒီရှင်မျိုးပဲအဲ့သစ်ချောင်းဘွားကြတော့လည်းဒီရှင်မျိုးပဲဇဝကလထိုင်ဘွားရောက်တော့လည်းဒီရှင်မျိုးပဲပုံမှန်သဏ္ဍာန်ပြောင်းရင်ပြောင်းသွားမယ်သူရဲ့နှိဒ္ဒရာသည်မပြောင်းဘူးဒါကြောင့်မလို့ခုနပြောတဲ့ပတဝီအာဘောတေဇောဝါယောဟောနာကန္နာရတ္တဩဇာဒါသည်အရှိတရားတဲ့တော့သစ်ပင်သဘွဲကလည်းတိုင်းဒါကမရှိတရားเนาะအဲ့ဒီလိုလေးမှတ်လိုက်ပေါ့တဲ့တော့ဆိုတာမရှိတရားပုံမှန်တရားကြည့်ပြီးတော့သတ်မှတ်တာသစ်ပင်ဆိုတာလည်းမရှိတရားတစ်ချောင်းဆိုတာလည်းမရှိတရားသဘွဲကလည်းတိုင်းဆိုတာလည်းမရှိတရားအတုရဲ့တဏ္ဍာမှာရှိတဲ့အနှစ်သာရရှင်မျိုးကတော့အရှိတရားအဲ့တော့သစ်ပင်ပုံမှန်တရားတစ်ပင်နဲ့တစ်ပင်တူချင်မှတူမယ်ဒါသူကတရက်ပင်သူကတပြေပင်အတုကကျုံးပင်သူကယုတ်ကလေးပင်ပုံမှန်တရားကြည့်ပြီးတော့မြို့မနာမည်ပေးခြင်းပေးမယ်ဒါပေမဲ့ အဲ့ဒီထဲမှာရှိနေတဲ့အနိတ္တရာရှင်မျိုးကတော့ကျုံမယတနာမှာလည်းဒီရှင်မျိုးပဲတရပိယတနာမှာလည်းဒီရှင်မျိုးပဲပိဉ္စပိယတနာမှာလည်းဒီရှင်မျိုးပဲနော်မြတ်ပိယတနာမှာလည်းဒီရှင်မျိုးပဲအားလုံးတပြင်းညီတူနေတာကအနိတ္တရာပုံမသရာကြည့်ပြီးတော့နာမည်ပေးတာကမရှိတရားတပြင်းညီတူနေတာကအရှိတရားဆိုအရှိတရားနဲ့မရှိတရားအဲ့ဒီလိုခွဲမှလိုက်ပေါ့နော်ကောင်းပြီဒါဖြစ်ရင်လူတွေခွဲတွေကြက်တွေငှက်တွေတိရိစ္ဆာန်တွေအားလုံးတွေရဲ့တဏ္ဍာမှာဟောနော်အသူကပုံမသဏ္ဍာန်ကြည့်ပြီးတော့လူသူကပုံမသဏ္ဍာန်ကြည့်ပြီးတော့ခွေသူကပုံမသဏ္ဍာန်ကြည့်ပြီးတော့နွားအမျိုးမျိုးပြောင်းနေတယ်ဒါပေမဲ့အဲ့ဒီတည်းမှာအရှိတရားကဘာတွေတော့အရှိတရားဆိုတာကယုတ်နဲ့နာနော်အများအားဖောက်ပြန်နေတဲ့ယုတ်တွေလူရဲ့တဏ္ဍာမှာလည်းရှိတယ်ခွေတဏ္ဍာနွားတဏ္ဍာကြက်ငှက်တိရိစ္ဆာန်တဏ္ဍာအကုန်လုံးရဲ့တဏ္ဍာမှာယုတ်ရဲ့ဖောက်ပြန်မှုတွေရှိတယ်နာယသိမှုတွေရှိတယ်ဝရဏရဲ့ခံစားမှုတွေရှိတယ်နော်လူရဲ့တဏ္ဍာမှာလည်းခံစားတတ်တဲ့ဝရဏရှိတယ်လို့ခွေးကျင်ကတရိစ္ဆာန်တို့ရဲ့တဏ္ဍာမှာလည်းခံစားတတ်တဲ့ဝရဏရှိတာပဲလူရဲ့တဏ္ဍာမှာလည်းသိတတ်တဲ့စိတ်ရှိတယ်လို့ခွေးကျင်ကတရိစ္ဆာန်တို့ရဲ့တဏ္ဍာမှာလည်းသိတတ်တဲ့စိတ်ရှိတာပဲလူရဲ့တဏ္ဍာမှာလည်းမှတ်တတ်တဲ့ပညာရှိတယ်လို့ခွေးကျင်ကတရိစ္ဆာန်တို့ရဲ့တဏ္ဍာမှာလည်းမှတ်တတ်တဲ့ပညာရှိတာပဲအလူရဲ့တဏ္ဍာမှာလည်းလူချင်းနဲ့လောဘရှိတယ်လို့ခွေးကျင်ကတရိစ္ဆာန်တို့ရဲ့တဏ္ဍာမှာလည်းလူကျင်တဲ့လောဘရှိတာပဲလူရဲ့တဏ္ဍာမှာလည်းဆိတ်ဆိုးတဲ့ဒေါသရှိတယ်လို့ခွေးကျင်ကတိရစ္ဆာန်တို့ရဲ့တဏ္ဍာမှာလည်းဆိတ်ဆိုးတဲ့ဒေါသရှိကြတာကြီးပဲအဲ့ဒီတော့ပုံမှန်သရသာပြောင်းရင်ပြောင်းသွားမယ်နာမည်သာပြောင်းရင်ပြောင်းသွားမယ်လောဘတို့ဒေါသတို့เนาะခုနပထဝီဓာတ်တို့အာဘောဓာတ်တို့တိဇောဓာတ်တို့ရုပ်တို့နာမ်တို့ကအားလုံးဒီတပြေးညီပဲအားလုံးဒီတူတူကြီးပဲအားလုံးဒီတူညီနေတယ်เนาะလူဘဝကနေပြီးတော့သိသွားတယ်ဝิญญဉ်ချုပ်သွားတယ်ဝิญญချုပ်ရင်သာချုပ်သွားမယ်ပရိယာဘောတိသောဝါယောဆိုတဲ့ဓာတ်တွေကတော့ဒီတန်းဒီတိုင်းပဲအနောက်ဘောခွေးဖြစ်လာတဲ့ဒီတတရားပဲဒီယုတ်ဒီနံပဲအနောက်တဘောကနွားဖြစ်သွားတဲ့ဒီယုတ်ဒီနံပဲအလူနတ်ဖြစ်သွားတဲ့ဒီယုတ်ဒီနံပဲမြမဖြစ်သွားလဲဒီယုတ်ဒီနံပဲအချိန်နေရပုံမှန်သရတာပြောင်းရင်ပြောင်းမယ်နောက်ဘဝတာပြောင်းရင်ပြောင်းမယ်သူရဲ့နှစ်တာရကတော့ယုံနံဆိုတဲ့နှစ်တာရကတော့အလုံးသည်အတူတူကြီးပဲအဲဒါကြောင့်မလို့ယုံနံသည်အရှိတရားပုံမသနာကြည့်ပြီးတော့ပြောနေတဲ့လူနဲ့မြမသရာကမရှိတရား။သားတို့သမီးတို့ဆိုတာလည်းမရှိတရား။ဒီပုံကခြေတဲ့ဆိုတာလည်းမရှိတရား။အဲ့ဒီမရှိတရားကိုလည်းခေါ်လို့လည်းအောင်နာမည်ပေးထားတဲ့ပညာ။အရှိတရားကိုလည်းခေါ်လို့ဖြစ်အောင်နာမည်ပေးထားတဲ့ပညာ။ဒီလိုမဟုတ်လား။အဲ့တော့ပညာကဘယ်နှမျိုးလဲ။နှစ်မျိုး။မရှိတရားကိုနာမည်ပေးတဲ့ပညာ။အရှိတရားကိုနာမည်ပေးတဲ့ပညာ။ပညာဘယ်နှမျိုးလဲ။နှစ်မျိုးနော်။ပါဠိလိုတော့ပါလေအဝိဇ္ဇမာနပညာဝိဇ္ဇမာနပညာပါဠိလိုနော်အဝိဇ္ဇမာနပညာဆိုတာကမရှိတရားကိုနာမည်ပေးထားတာဝိဇ္ဇမာနပညာဆိုတာကအရှိတရားကိုနာမည်ပေးထားတာအဲ့တော့နာမည်ချင်းတော့တူတူပဲဒါပေမဲ့မရှိတရားကိုပေးတဲ့နာမည်နဲ့အရှိတရားကိုပေးတဲ့နာမည်ကွာသွားပြီဒါကြောင့်ပညာနှစ်မျိုးရှိပါတယ်တဲ့အဝိဇ္ဇမာနပညာရဲ့ဝိဇ္ဇမာနပညာရဲ့နှစ်မျိုးရှိတယ်ယောဘုန်းတော်ပရိသတ်တွေယနေ့ဝိပဿနာတရားရှုရမယ်ဆိုတာကပရမတ်ကိုရှုအရှိတရားကိုရှုဒီလိုပြောရမှာလားအရှိတရားကိုရှုဒါပေမဲ့အဲ့ဒီအရှိတရားကိုလည်းဒီတိုင်သူ့ကြည့်တိုင်းထားလို့ရှိရင်ခေါ်လို့မရဘူးပြောလို့မရဘူးဒီတော့သူ့ကိုလည်းဘာလုပ်ပြရလဲနာမည်ပေးရတယ်နာမည်ပေးလိုက်ရသည့်အတွက်ရုပ်ဆိုတဲ့နာမည်ဖြစ်လာတယ်နာမ်ဆိုတဲ့နာမည်ဖြစ်လာတယ်စိတ်ဆိုတဲ့နာမည်ဖြစ်လာတယ်ဝရဏဆိုတဲ့နာမည်ဖြစ်လာတယ်လောဘဆိုတဲ့နာမည်ဖြစ်လာတယ်ဒေါသဆိုတဲ့နာမည်လေးတွေဖြစ်လာတယ်ဒီတော့အဲ့ဒီနာမည်လေးတွေကပညာသူရဲ့သဘောကပရမတ်ဒီတော့ဒီနေရာမှာပရမတ်ကိုကြည့်ပရမတ်ကိုကြည့်တာနာမည်ကိုကြည့်ရမှာလားသဘောကိုကြည့်ရမှာလားအဲသဘောကိုကြည့်နာမည်ကိုတော့မကြည့်နဲ့မလူလို့မြင်ရင်လေလူကိုကြည့်ရမှာလားသူရဲ့သဘောကြည့်ရမှာလားလူရဲ့တဏ္ဍာမှာဘာသဘောရှိလဲရုပ်သဘောနဲ့နာမ်သဘောရုပ်ဘာသဘောရှိတော့ဖောက်ပြန်တဲ့သဘောရှိတယ်။နာမ်ကဘာသဘောရှိတော့သိတတ်တဲ့သဘောရှိတယ်။အဲဒီတော့လူတယောက်ကိုသိနေအာယုံပြုတ်ကြည့်လိုက်မယ်ဆိုလို့ရှိရင်လူလို့အာယုံမပြုတ်နဲ့ဖောက်ပြန်တဲ့သဘောရဲ့သိတတ်တဲ့သဘောရဲ့ခံစားတတ်တဲ့သဘောရဲ့ဒါကိုပဲကြည့်နော်။ခွေးချင်းကတိစ္ဆာကိုကြည့်ရင်လည်းခွေးချင်းကတိစ္ဆာလုံးမမြင်နဲ့ဘယ်လိုမြင်ရမှာလဲဖောက်ပြန်တဲ့သဘောရှိတယ်သိတတ်တဲ့သဘောရှိတယ်ခံစားတတ်တဲ့သဘောရှိတယ်ဒါသူရဲ့အနှစ်သာရလေးတွေပဲအဲ့ဒီတော့နေစဉ်နေစဉ်မိမိရဲ့တဏ္ဍာမှာဖြစ်စဉ်တရပါရမီရဲ့တဏ္ဍာမှာဖြစ်စဉ်မိမိကအလေးကျင့်နေလို့ပြီးတော့ကြည်ကြည်ပေးပေါ့နော်အ အဲလူကောတနာမှာကြည်လိုက်ရင်လည်းဖောက်ပြန်တဲ့သဘောတွေသိကြတဲ့သဘောတွေခံစားတတ်တဲ့သဘောတွေဒါလေးတွေကိုမြင်အောင်ကြည့်တရားရဲ့တဏ္ဍာကိုကြည့်ရင်လည်းဖောက်ပြန်တဲ့သဘောရှိတယ်သိကြတဲ့သဘောရှိတယ်ခံစားတတ်တဲ့သဘောရှိတယ်ဟာဒီလူကတော့မိမဒီလူကတော့ယောက်ျားမိမပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်မိမယောက်ျားဆိုတဲ့နာမည်ပညာသာကွဲခြင်းကွဲမယ်သိတတ်တဲ့သဘောချင်းကတော့အတူတူပဲခံစားတတ်တဲ့သဘောလည်းအတူတူပဲဖောက်ပြန်တတ်တဲ့သဘောလည်းအတူတူကြီးပဲနော်အဲ့ဒါဒီတကယ်အနှစ်သာရပဲအဲ့ဒါဒီပရမတ်ပဲအဲလူကြီးနဲ့လူငယ်ကွာချင်းကွာမယ်အလူကြီးကလူကြီးလူငယ်ကလူငယ်ပုံမှန်တရာကြည့်ပြီးတော့သူကတော့ခလေးလို့ခေါ်မယ်အသူကတော့လူကြီးလို့ခေါ်မယ်သူကတော့လူအိုလို့ခေါ်မယ်အမျိုးမျိုးပဲချင်းပြောမယ်ဒါပေမဲ့တိတက်တဲ့သဘောကြတော့တယောက်နဲ့တယောက်ကွာရလားမကွာဘူးအားလုံးအတူတူကြီးပဲခံစားရတဲ့သဘောလည်းအတူတူကြီးပဲဖောက်ပြန်တဲ့သဘောလည်းအတူတူကြီးပဲတဏှာဖြစ်လာရင်ကလေးရဲ့တဏှာမှာတဏှာဖြစ်ဖြစ်လူကြီးရဲ့တဏှာမှာပဲတဏှာဖြစ်ဖြစ်ဘလူတဏှာကตาရလို့ရှိရလားအတူတူကြီးပဲကလေးတဏှာမှာဒေါသဖြစ်တဲ့ဒီပုံစံပဲလူကြီးတဏှာမှာဒေါသဖြစ်တဲ့ဒီပုံစံပဲဒေါသချင်းတူတယ်ကြံတတ်တဲ့သဘောချင်းတူတယ်လူချင်းတဲ့သဘောချင်းတူတယ်ထောင်လာတဲ့တဲကြွတဲ့သဘောချင်းတူတယ်အားလုံးဒီသဘာဝချင်းတူတူကြီးပဲအဲ့ဒီသဘာဝဒီပရမတ်နော်ပုံမှန်တရားကပညာသဘာဝကပရမတ်ပရမတ်ကိုမြင်အောင်ကြည့်ရမယ်မြတ်စွာဘုရားတရားရှုမှတ်စဉ်တုန်းကအဲ့ဒီလိုပြောပေးမယ်လို့မရှိလို့အဲ့ဒီလိုသူမသိခဲ့ဘူးနော်အဲ့ဒါတော့သူမသိခဲ့တဲ့အခါကျတော့ပောမိနေဝတ္တနောသတိညာကိုကြီးနဲ့ဘဝတွေလွန်ခဲ့တဲ့အတိတ်ဘဝတွေပြန်ကြည့်ပြန်ကြည့်တဲ့အခါကျတော့ဘာတွေပဲတွေ့လဲပုဂ္ဂိုလ်တ attva ပဲတွေ့ဒေဝသကုညာကိုညီနဲ့ကြည့်လိုက်တော့လည်းဘာပဲတွေ့လဲပုဂ္ဂိုလ်တ attva ပဲတွေ့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ဟာပညာအမြင်ပညာအမြင်ဖြစ်တဲ့အတွက်ဝိပဿနာဉာဏ်ဖြစ်လားမဖြစ်ဘူးဒီတော့ဝိပဿနာဉာဏ်ဖြစ်အောင်ဘယ်လိုလုပ်ရမလဲပရမတ်ကိုမြင်အောင်ကြည့်ရမှာပရမတ်ဆိုတာကတခြားလားသဘောလားအဲ့ဒီသဘောကိုမြင်အောင်ကြည့်ရမှာအဲ့ဒီသဘောကိုမြင်အောင်ကြည့်ဖို့ဆိုတော့ဒီသဘောကိုမြင်အောင်ကြည့်ဖို့ရန်ပင်ပြပေးမဲ့ပုဂ္ဂိုလ်လည်းမရှိဘူးပြောပေးမဲ့ပုဂ္ဂိုလ်လည်းမရှိဘူးအဲ့တော့သုဘသာသူရဲ့တဏ္ဍာမှာရှိတဲ့ဉာဏ်နဲ့အတိတ်ပါရမီနဲ့ပေါင်းစပ်ပြီးတော့ကြိုးစားပြီးတော့ကြည့်ရတာပေါ့လေနော်အဲ့ဒီလိုကြည့်တဲ့အခါကျတော့ဘာသွားတွေ့တော့ဩတတ္တဝါတွေတပွားနဲ့တပွားတပွားနဲ့တပွားကူးဆက်သွားလိုက်တာလူကနေနတ်ဖြစ်တဲ့နတ်ကနေပြမဖြစ်တဲ့အတ္တကနေလူပြန်ဖြစ်တဲ့အတ္တကြခွေးချင်းကတိစ္ဆာဖြစ်တဲ့တပွားပြီးတပွားတပွားပြီးတပွားဖြစ်နေကြတာအဲ့ဒီဖြစ်နေကြတဲ့ဘဝဖြစ်စဉ်ကိုကြည့်လိုက်တဲ့အခါကျတော့အဲ့ဒီဘဝဖြစ်စဉ်ကြီးတဲ့မှာအဝိဇ္ဇာနဲ့တဏ္ဍာတရားနှစ်ပါးကအဓိကလက်တယ်အဖြစ်နဲ့ဆောင်ရွက်ပေးနေတာပဲလို့ဖျားလောင်းဒီတိုင်းမှာသွားတွေ့တယ်အဝိဇ္ဇာတရားကဘာသဘောရှိတယ်လဲဖောင်းကွယ်တတ်တဲ့သဘောရှိတယ်ဒါကြောင့်မလို့သူ့ကိုဘယ်လိုနာမည်ပေးလဲနိဝရဏလို့နာမည်ပေးတယ်တဏ္ဍာတရားကဘာသဘောရှိလဲတွဲတာတတ်တဲ့၊ตายာတတ်တဲ့၊နှစ်သက်တတ်တဲ့သဘောရှိတယ်။ဒါကြောင့်ဒီတဏ္ဍာကိုဘယ်လိုနာမည်ပေးလဲ။တန်ရောစင်လို့နာမည်ပေးတယ်။အရဝိဇ္ဇာနိဝရဏနာတတ္တနာတဏ္ဍာတန်ရောဇနနာတဏ္ဍဝတ္တတဏ္ဍရတံ။တလောကလုံးမှာတဲ့။တတ္တဝါတွေတတ္တဝါတွေဟာဘဝတစ်ခုတည်းနဲ့ရပ်မသွားဘူး။တဘဝပြီးတဘဝတဘဝပြီးတဘဝစဉ်ဆက်မပြတ်သွားလက်လက်ပတ်နေတာသည်။အဝိဇ္ဇာဆိုတဲ့တရားနဲ့တဏ္ဍဆိုတဲ့တန်ရောစဉ်ကြောင့်တတ္တဝါတွေဒီလိုလက်ပတ်နေတာပဲလို့ဒီလိုသွားတွေ့လိုက်တဲ့အခါကျတော့အဝိဇ္ဇာဆိုတာဖျားလောင်းရဲ့အမြင်ပါအကောင့်ထည်ကြီးလားပုံမှန်သဏ္ဍာန်ကြီးလားသဘာဝတရားလေးလားအဲသဘာဝတရားလေးနော်တဏ္ဍဆိုတာလည်းပဲပုံမှန်သဏ္ဍာန်လားအကောင့်ထည်ကြီးလားသဘာဝတရားလေးလားဒါလည်းသဘာဝတရားလေးပဲသဘာဝကိုစပြီးတော့တွေ့တာပရမတ်ကိုစပြီးတော့တွေ့တာနော်ပရမတ်ကိုစတွေ့တာဘယ်သဘာဝကနေစတွေ့တယ်လဲမေးရင်အဝိဇ္ဇာဆိုတဲ့သဘာဝနဲ့တဏှာဆိုတဲ့သဘာဝဒီသဘာဝနဲ့ကိုစပြီးတော့တွေ့လိုက်တယ်အဲဒီလိုတွေ့လိုက်တဲ့အခါကျတော့ဩလောကမှာရှိတဲ့တတ္တဝါတွေဘဝတွေသိချင်းတရားနဲ့ရင်ဆိုင်ရပြင်ရင်ဆိုင်ရညာတော့လည်းပဲဘဝတွေရပ်မသွားဘူးနောက်တော့ဘဝတွေဆက်ကဆက်ကဆက်ကဖြစ်နေတယ်အဲဒီလိုဆက်ကဆက်ကဆက်ကဖြစ်နေတဲ့အခါကျတော့လည်းပဲမြင့်တဲ့ဘဝကနေပြီးတော့နေတဲ့ဘဝရောက်လိုက် နေတဲ့ဘဝကနေမြင်တဲ့ဘဝရောက်လိုက်ဒီဘဝကနေဟိုဘဝသွားလိုက်ဟိုဘဝကနေဒီဘဝပြန်လိုက်ဒိဗ္ဗစကုညာအကူကြီးနဲ့ကြည့်ပောပိနိဗ္ဗာန်နောတိညာအကူကြီးနဲ့ကြည့်တတ္တဝရရဘဝဖြစ်စဉ်တွေတခါတဲ့လက်ချက်ထိုးလောကကြီးထဲမှာဖြစ်နေကြတာဖြစ်နေခြင်းရဲ့အဓိကအကြောင်းတရားသည်အဝိဇ္ဇာနဲ့တဏှာပဲဒီလိုတွေးလိုက်တာကိုနော်ဒီတော့မြတ်စွာဘုရားသည်အကြောင်းအကျိုးနှစ်မျိုးထဲမှာအကြောင်းကိုအရင်မြင်သလားအကျိုးကိုအရင်မြင်သလားဆိုရင်အကြောင်းကိုအရင်မြင်တာပေါ့အဝိဇ္ဇာတဏှာသရာတိအကြောင်းလားအကျိုးလားအကြောင်းအကြောင်းကိုသူအရင်မြင်လိုက်တာအဲ့ဒီအကြောင်းကိုအရင်မြင်လိုက်တဲ့အခါကျတော့မှအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏယောသလယရဏဖတ်တဝေဒနာအဝိဇ္ဇာဆိုတဲ့အကြောင်းတရားကြောင့်တဲ့သင်္ခါရဆိုတဲ့အကျိုးတရားဖြစ်လာတယ်လို့တဆင့်တက်ပြီးတော့သူမြင်လာတယ်။အဝိဇ္ဇာဆရာကမသိတာဘာမသိတာလဲသစ္စာကိုမသိတာ။သစ္စာကဘယ်နှမျိုးရှိတော့၄မျိုး။ဘာသစ္စာတွေတော့ဒုက္ခသစ္စာ၊သမုဒိယသစ္စာ၊និရောဓသစ္စာ၊မဂ္ဂသစ္စာ။သစ္စာဘယ်နှမျိုးပါလဲ
။
ဟုတ်ပြီနော်။ဒီတော့အဝိဇ္ဇာဆိုတဲ့စကလုံးလေးတစ်လုံးရဖို့ရမြတ်စွာဘုရားကအဲ့ဒီလောက်ထိကြိုးစားလာကြရတာအဝိဇ္ဇာဆိုတဲ့စကလုံးကလေးကလည်းပဲဒီပြစ်စကလုံးလေးနဲ့မတူဘူးနော်ဥမာမောဟဆိုရင်လည်းမသိတာပဲဒါပေမဲ့မောဟမသိတာနဲ့အဝိဇ္ဇာမသိတာနဲ့မသိပုံချင်းမတူဘူးနော်မောဟမသိတာကတူဝင်မိုင်မဲတဲ့သဘောနဲ့မသိတာအဝိဇ္ဇာမသိတာကသစ္စာဆိုတဲ့အမှန်တရားကိုမသိတာဒီတော့သစ္စာတရားမှန်တရားက၄မျိုးရှိတယ်နံပါတ်1ကဒုက္ခသစ္စာနံပါတ်2ကသမုဒိယသစ္စာနံပါတ်3ကនិရောဓသစ္စာနံပါတ်4ကမဂ္ဂသစ္စာဒီသစ္စာ၄ချက်ကိုမသိဘူးတဲ့အဲဒါလို့မသိဘူးဆိုတော့ဈာကိုဆက်ပြီးတော့စဉ်းစားလိုက်တဲ့အခါမှာဒုက္ခသစ္စာဆိုတာဒီရုပ်တရားနာမ်တရားခန္ဓာ၅ပါးအဲ့ဒါဒီဘာသစ္စာလဲဒုက္ခသစ္စာအကြောင်းတရားလားအကျိုးတရားလားအကျိုးတရားဒုက္ခသစ္စာသရကအကျိုးတရားဒီလိုမဟုတ်လားဒုက္ခသစ္စာသရတည်းအကျိုးတရားဘယ်သူတွေလဲမေးတော့ခန္ဓာ၅ပါးအေးအဲ့ဒီခန္ဓာ၅ပါးနဲ့အဝိဇ္ဇာနဲ့တွဲကြည့်လိုက်တဲ့အခါကျတော့ဒီအဝိဇ္ဇာတရားကြောင့်ဒီခန္ဓာ၅ပါးဖြစ်တာဒီခန္ဓာ၅ပါးဖြစ်ခြင်းရဲ့အကြောင်းတရားဒီအဝိဇ္ဇာအဝိဇ္ဇာကအကြောင်းခန္ဓာ၅ပါးကအကျိုးအကြောင်းနဲ့အကျိုးဒီလိုဆက်ဆက်မိတာကိုဟုတ်တယ်မဟုတ်လားအဝိဇ္ဇာကမသိတာဘာကိုမသိအမှန်တရားကိုမသိသစ္စာကိုမသိအဲဒီလိုမသိတဲ့အခါကျတော့ဘာရိယခန္ဓာ၅ပါးရိယသိလို့ရတာလားမသိလို့ရတာလားမသိတာကအဝိဇ္ဇာရလာတာကခန္ဓာ၅ပါးနော်ဟုတ်ပြီမသိမှုနဲ့ခန္ဓာ၅ပါးရတယ်ဆိုတော့ဒီနေရာမှာဆက်ပြီးတော့စဉ်းစားကြည့်လိုက်တဲ့အခါမှာအဝိဇ္ဇာမသိမှုကြောင့်ခန္ဓာ၅ပါးတန်းပြီးတော့ရလာသလားမဟုတ်သေးဘူးခန္ဓာ၅ပါးယာခြင်းရဲ့အကြောင်းတွေဒီထဲမှာရှိနေသေးတယ်အဝိဇ္ဇာမသိမှုတစ်မျိုးတည်းနဲ့ခန္ဓာ၅ပါးယာလာတာမဟုတ်ပါဘူးခန္ဓာ၅ပါးယာခြင်းအကြောင်းတွေလုံးမလို့သာခန္ဓာ၅ပါးယာတာပေါ့ခန္ဓာ၅ပါးယာခြင်းရဲ့အကြောင်းတရားကပြုတ်လွတ်လိုက်တဲ့အကြောင်းတရားကသင်္ခါရဘာတရားလဲဒီတော့အဝိဇ္ဇာကမသိတာခန္ဓာ၅ပါးကယာလာတာမသိမှုနဲ့ခန္ဓာ၅ပါးရတယ်ဒီကြားထဲမှာဈာကံပစ္စည်းကသင်္ခါရဒီတော့သင်္ခါရကိုဟိုဘက်ဒီဘက်ဆက်ကြည့်လိုက်တဲ့အခါကျတော့သင်္ခါရဆိုတာကပြုလို့အာထုတ်တာဗါတယ်လေသင်္ခါရဆိုတာကပြုလို့အာထုတ်တာဟိုဘက်ကိုကြည့်လိုက်တော့အဝိဇ္ဇာနဲ့တွဲလိုက်ရင်မသိမှုနဲ့ပြုလို့အာထုတ်တယ်ဒီဘက်ကခန္ဓာ၅ပါးနဲ့ကြည့်လိုက်ရင်ပြုလို့အာထုတ်လို့ခန္ဓာ၅ပါးရတယ်ခန္ဓာ၅ပါးရအောင်ပြုလို့အာထုတ်တယ်ခန္ဓာ၅ပါးရအောင်ပြုလို့အားထုတ်တယ်။ဟိုဘက်ကိုကြည့်လိုက်တော့မသိမှုနဲ့ပြုလို့အားထုတ်တယ်။ဒီဘက်ကိုကြည့်လိုက်တော့ခန္ဓာ၅ပါးရအောင်ပြုလို့အားထုတ်တယ်။ဒါတော့မသိမှုဆိုတဲ့အဝိဇ္ဇာနဲ့ရလာမှုဆိုတဲ့ခန္ဓာ၅ပါးရှားမှာရှားကံပစ္စည်းကလေးကဘလို့တယ်လဲသင်္ခါရ။ဒါကြောင့်မလို့အဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာပစ္စယအဝိဇ္ဇာတိဟုသောအကြောင်းတရားကြောင့်သင်္ခါရသင်္ခါရဆိုတဲ့ပြုလို့အာထုံမှုသည်တမောတိဖြစ်ပေါ်၍လာကြလေကောင်း၏အဝိဇ္ဇာဆိုတဲ့မသိမှုကြောင့်ပြုလို့အာထုံနေကြတယ် အဲ့ဒီလိုပြုတ်လို့အားထုတ်နေကြသည်ရတဲ့ဝိညာဏယောသလာရဏပတ္တဝေဒနာခန္ဓာ၅ပါးရလာကြတယ်အကြောင်းကျဆက်တော်ပုံလေးဒီနော်ဒီတော့အဝိဇ္ဇာဆိုတာကအကြောင်းတရားသင်္ခါရကအကျိုးတရားသင်္ခါရကအကြောင်းတရားခန္ဓာ၅ပါးကအကျိုးတရားအကြောင်းကျဆက်တော်ကြည့်လိုက်တော့လေပြန်ပြောမယ်အဝိဇ္ဇာကဘာလဲအကြောင်းတရားသင်္ခါရကအကျိုးတရားနောက်တစ်ခါ အဲ့ဒီအကျိုးဖြစ်တဲ့သင်္ခါရဒီပိတခါပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြ သွားပြီးတော့ဖြစ်နေတာပဲလို့ဒီလိုမြင်သွားတာကိုနော်အဲ့ဒါဒီထဲမှာလူလည်းမပါဘူးနာလည်းမပါဘူးလူလည်းဖြစ်ခြင်းဖြစ်မဲ့နာလည်းဖြစ်ခြင်းဖြစ်မဲ့လူရင်းတဲ့ပြမာတွေဆိုတာကလောကပုဂ္ဂိုလ်တွေရဲ့တမချက်တစ်ခုပဲမြတ်စွာဘုရားကပရမတ်ပုံစံနဲ့မြင်ကြည့်လိုက်တဲ့အခါကျတော့လူလည်းမပါဘူးနာလည်းမပါဘူးခွေးချင်းကတိစ္ဆာလည်းမပါဘူးဓမ္မအကြောင်းကြောင့်ဓမ္မအကျိုးဖြစ်တာပဲပါတယ်ဒါကမလားအဲ့ဒီအချိန်မှာမြတ်စွာဘုရားသည်အမြင်မှရသွားတာစောစောတုန်းကတော့အာလူဖြစ်လို့လူသေးလို့နတ်ဖြစ်တယ်နတ်သေးလို့လူဖြစ်တယ်အာလူသေးလို့ခွေးချင်းကတိစ္ဆာဖြစ်တယ်ပညာပေါ်မှာတင်းနေတာကိုသူ့အမြင်ကနော်ပညာပေါ်မှာတင်းနေတဲ့အတွက်ဝိပဿနာဉာဏ်ဖြစ်ရလားမဖြစ်ဘူးအခုကျတော့ဘာဖြစ်တော့ပညာမြင်ကနေဘာမြင်ပြောင်းသွားလဲအဲပရမတ်မြင်ပြောင်းသွားပြီတဲ့နော်ပညာမြင်ကနေပရမတ်မြင်ဖြစ်သွားတဲ့အခါကျတော့အကြောင်းတရားတွေမှလည်းပုဂ္ဂိုလ်တ attva မရှိဓမ္မတရားအကျိုးတရားတွေမှလည်းပုဂ္ဂိုလ်တ attva မရှိဘာပဲရှိတော့ဓမ္မတရားပဲရှိတယ်အကြောင်းဓမ္မနဲ့အကျိုးဓမ္မပါပဲဆိုတော့အဝိဇ္ဇာဆိုတဲ့အကြောင်းတရားကိုကြည့်လိုက်နော်လူဖြစ်တုန်းကလည်းသစ္စာမသိရင်အဝိဇ္ဇာနတ်ဖြစ်သွားတော့လည်းအဲ့ဒီနတ်ရဲ့တဏ္ဍာမှလည်းသစ္စာသာမသိရင်အဝိဇ္ဇာပဲဒီလိုမလားတို့ရဲ့တဏ္ဍာမရှိတဲ့အဝိဇ္ဇာနဲ့နတ်ရဲ့တဏ္ဍာမရှိတဲ့အဝိဇ္ဇာဘလူကမြတ်တော်ဘလူကမှမမြတ်ဘူးအားလုံးသည်အတူတူကြီးပဲဘလူကသာတော်ဘလူကမှမသာဘူးအားလုံးသည်အတူတူကြီးပဲတို့ရဲ့တဏ္ဍာမရှိတဲ့အဝိဇ္ဇာနဲ့ခွေးချင်းကဒိဋ္ဌာတို့ရဲ့တဏ္ဍာမရှိတဲ့အဝိဇ္ဇာဘာတွေကွဲပြားမှုရှိဘာမှကွဲပြားမှုမရှိဘူးနော်လူဆိုတဲ့ပုံမှန်တဲ့ခွေးကျင်ကဒိဋ္ဌိသရပုံမှန်သရပုံမှန်သရချင်းသာကွဲကျင်ကွဲမယ်သစ္စာမသိမှုဆိုတဲ့ဝိဇ္ဇာချင်းကတော့မတူဘူးလားတူနေလားလူတွေလည်းသစ္စာမသိရင်အဝိဇ္ဇာနတ်တွေလည်းသစ္စာမသိရင်ခွေးကျင်ကဒိဋ္ဌိလည်းသစ္စာမသိရင်သစ္စာမသိတဲ့မြတ်ကလပ်ပါလို့ဘယ်လိုရှိနေအဝိဇ္ဇာရှိနေပုဂ္ဂိုလ်သားပြောင်းရင်ပြောင်းသွားမယ်သူရဲ့သဘောမပြောင်းဘူးအဲ့ဒါကြောင့်သူကပရမတ်လို့ခေါ်တာအဲ့ဒါမှလားပုံမှန်သရကပြောင်းတယ်သဘောတရားကမပြောင်းဘူးနော်လူနတ်ဗြဟ္မာခွေးကျင်ကတိရိစ္ဆာန်ပုံမှန်သရမပြောင်းဘူးလားပြောင်းသွားလားပုံမှန်သရပြောင်းတဲ့အတွက်နာမည်တွေကမပြောင်းဘူးလားပြောင်းသွားလားအာသူကတော့လူပဲသူကတော့နတ်ပဲသူကတော့ခွေးပဲကြက်ပဲငှက်ပဲပုံမှန်သရပြောင်းလို့နာမည်တွေပြောင်းသွားတာအခုပရမသဘောတရားကြတော့ဘယ်ပုဂ္ဂိုလ်တွေရဲ့တဏ္ဍမာပဲဖြစ်ဖြစ်သစ္စာမသိတဲ့သဘောမှန်ရင်အဝိဇ္ဇာလူရဲ့တဏ္ဍမာရှိလည်းပဲသစ္စာမသိရင်အဝိဇ္ဇာနတ်တွေသစ္စာမသိရင်လည်းအဝိဇ္ဇာခွေးတွေသစ္စာမသိရင်လည်းအဝိဇ္ဇာလူရဲ့တဏ္ဍမာရှိတဲ့အဝိဇ္ဇာနဲ့ခွေးကျင်ကဒိဋ္ဌာတို့ရဲ့တဏ္ဍမာရှိတဲ့အဝိဇ္ဇာဘာထုတော့ဘာမထုဘူးနော်အတူတူကြည့်ပဲအဲ့ဒီလိုသဘာဝတရားချင်းတူနေတယ်သူရဲ့သဘာဝသူရဲ့နှစ်သာရအဲ့ဒီသဘာဝအဲ့ဒီနှစ်သာရကိုတွေ့လိုက်တော့မှဘာတွေ့တယ်ခေါ်လဲပရမတ်တွေ့တယ်ခေါ်တာကိုဒီလိုမှလားအော်တစ်ဖက်ကလည်းကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာဖြစ်တဲ့အတွက်တဏှာဖြစ်တယ်အဝိဇ္ဇာတဏှာတွဲပြီးတော့ဖြစ်တာအဲ့ဒီတဏှာဖြစ်တဲ့အခါကျတော့တဏှာတရားကလည်းပဲဒီတိုင်းနေတာလားအကျိုးတရားတွေဖြစ်အောင်ပြုလုပ်ပေးနေတာလားအကျိုးတရားတွေဖြစ်အောင်ပြုလုပ်ပေးနေတာနော်ဘလို့ပုံစံနဲ့ပြုလုပ်ပေးနေတယ်လဲလို့မေးတော့တော့ဘုရားလိုချင်တယ်လိုချင်တာကတဏှာရလာတာကခန္ဓာ၅ပါးဇာတိခန္ဓာ၅ပါးလေခန္ဓာ၅ပါးလူဇာတိကြလေခန္ဓာ၅ပါးန နာဇာရိယလည်းခန္ဓာ၅ပါးခွေးခြင်းကတိစ္ဆာဇာရိယလည်းခန္ဓာ၅ပါးလိုချင်တာကတဏှာရလာတာကခန္ဓာ၅ပါးလိုချင်တဲ့တဏှာကအကြောင်းရလာတဲ့ခန္ဓာ၅ပါးကအကျိုးအကြောင်းနဲ့အကျိုးအကြောင်းအကျိုးသည်ပဋိစ္စသမုပ္ပါဒ်ဒီလိုမှလားအဲ့တော့လိုချင်တဲ့တဏှာကြောင့်ခန္ဓာ၅ပါးဆိုတဲ့အကျိုးတရားတွေရနေတာမလိုချင်လို့ရတာလားလိုချင်လို့ရလူဖြစ်ခြင်းနဲ့လူဖြစ်တာပဲ။နတ်ဖြစ်ခြင်းနဲ့နတ်ဖြစ်တာပဲ။ဗြဟ္မာဖြစ်ခြင်းနဲ့ဗြဟ္မာဖြစ်တာပဲ။လူဖြစ်ခြင်းတာကတဏှာဗြဟ္မာဖြစ်လာတာလူဘဝရလာတာကခန္ဓာ၅ပါး။နတ်ဖြစ်ခြင်းတာကတဏှာနတ်ဘဝရလာတာကခန္ဓာ၅ပါး။ဗြဟ္မာဖြစ်ခြင်းတာကတဏှာဗြဟ္မာဘဝရလာတာကခန္ဓာ၅ပါး။ဒီလိုမဟုတ်လား။အဲ့ဒီအကြောင်းနဲ့အဲ့ဒီအကျိုးကြားတဲ့မှာတစ်ခါပြန်ပြီးတော့စဉ်းစားကြည့်လိုက်။လူဖြစ်ချင်ရောင်းနဲ့လူဖြစ်သလားဒီလိုတော့မဟုတ်သေးဘူးနတ်ဖြစ်ချင်ရောင်းနဲ့နတ်ဖြစ်သလားဒီလိုတော့လည်းမဟုတ်သေးဘူးเนาะဒီတော့လူဖြစ်ချင်နဲ့ဖြစ်ချင်ရောင်းနဲ့မရသေးဘူးဘာလို့ရမလဲလူဖြစ်ကြောင်းအလုပ်တွေလုပ်ရအောင်မယ်လူဖြစ်ကြောင်းအလုပ်လုပ်တာကကမ္မဘဝဖြစ်လာတာကခန္ဓာ၅ပါးအလုံးပေါင်းလိုက်တော့တဏှာရယ်ဥပါဒါယကမ္မဘဝရယ်ဇာတိရယ်ဒီလိုမလားအဲ့တော့လူဖြစ်ကျင်တာကတဏှာလူမဖြစ်ရရင်မနေနိုင်ဘူးလို့စောစောလန်းလန်းဖြစ်တာကဥပါဒံလူဖြစ်ကြောင်းအလုပ်တွေလုပ်တာကကမ္မဘဝဇာတိဆိုတဲ့လူဇာတိရလာတာကခန္ဓာမနပါခန္ဓာငါးပါဒီလိုမလားကြက်နတ်ဖြစ်ကျင်တယ်နတ်ဖြစ်ကျင်တာဘယ်လိုတော့တဏှာနတ်ဖြစ်ကျင်တဲ့အခါကျတော့နတ်ဖြစ်ကြောင်းအလုပ်တွေကုသိုလ်တွေမလုပ်ဘူးလားလုပ်လားအေးနတ်ဖြစ်ကြောင်းနတ်ဖြစ်ကျင်တယ်နတ်ဖြစ်ခြင်းတဏှာမဖြစ်ရမနေနိုင်မှုဆိုတာကဥပါဒါနတ်ဖြစ်ကြောင်းအလုပ်တွေလုပ်တယ်ဆိုတာကကမ္မဘဝဇာတိဆိုတဲ့နတ်ဘဝမှာဇာတိပရိသန္ဓေနေတာကခန္ဓာ၅ပါးနော်အဲ့ဒါကြောင့်မလို့အကြောင်းဖြစ်တဲ့တဏှာနဲ့အကျိုးဖြစ်တဲ့ခန္ဓာ၅ပါးကြားမှာတရားကပစ္စည်းဖြစ်နေဘယ်လိုတွေရှိတော့ဥပါဒါရှိတယ်ကမ္မဘဝရှိတယ်အဲ့ဒီတော့တဏှာပစ္စည်းရာဘာဖြစ်တော့ဥပါဒါနဥပါဒါနပစ္စယကမ္မဘဝကမ္မဘဝပစ္စယဇာတိဒီလိုဖြစ်တာကိုနော်အဲဒီတော့တစ်ဖက်ကလည်းအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ခန္ဓာ၅ပါးဖြစ်တယ်တစ်ဖက်ကလည်းပဲတဏှာကြောင့်ဥပါဒံဖြစ်တယ်ဥပါဒါကြောင့်ကမ္မဘဝဖြစ်တယ်ကမ္မဘဝကြောင့်ဇာတိဆိုတဲ့ခန္ဓာ၅ပါးဖြစ်တယ်ပရိစ္ဆေသမုပ္ပါဒ်မလဲဘူးလားလဲသွားလားလဲသွားတယ်နော်အဲဒီတော့အကြောင်းရင်းတရားကဘယ်လိုနဲ့ဘယ်လိုတော့အဝိဇ္ဇာနဲ့တဏှာအဝိဇ္ဇာနဲ့တဏှာအဝိဇ္ဇာကလည်းအကြောင်းတဏှာကလည်းအကျိုးအဲ့ဒီတဲ့အဝိဇ္ဇာနဲ့အဲ့ဒီတဏှာတရားနှစ်ပါးသည်တကယ်ဖြစ်တဲ့အခါကျတော့သိကြစီဖြစ်တာလားအတူတူပေါင်းဖြစ်တာလားမေးရင်အတူတူပေါင်းဖြစ်တာအတူတူပေါင်းဖြစ်ပေမဲ့လို့လည်းပဲအဝိဇ္ဇာကဘယ်နေရာမှာထင်ရှားတယ်လဲမေးရင်အတိတ်တန်ត្រာမှာထင်ရှားတယ်အတိတ်တန်ត្រာမှာဘယ်လိုထင်ရှားတော့အဝိဇ္ဇာထင်ရှားတယ်အန္တကတန္တရာမှာဘယ်လိုထင်ရှားတော့တန္တာထင်ရှားဒီလိုမလားဒီတော့အတိတ်တန္တရာကနေပြီးတော့ပစ္စုပန်ဘဝကိုရောက်အောင်ပြုလုပ်ပေးတာသည်အဝိဇ္ဇာဒီလိုမှန်နော်အတိတ်တန္တရာကနေပြီးတော့လောလောဆယ်ပစ္စုပန်ဘဝရောက်အောင်ပို့ပေးတာဘယ်လိုကပို့ပေးတော့အဝိဇ္ဇာကပို့ပေးတာဘဒုကုညင်းနဲ့ပို့ပေးတယ်လဲမေးရင်သင်္ခါရအကုညင်းနဲ့ပို့ပေးတယ်ဒီလိုမလားဒီတော့မျက်စိထဲမှာမြင်အောင်ကြည့်လိုက်ပေါ့အဝိဇ္ဇာရဲ့သင်္ခါရရဲ့လောလောဆယ်ရထားတဲ့ခန္ဓာ၅ပါးရဲ့ပြန်ပြောအဝိဇ္ဇာရဲ့သင်္ခါရရဲ့လောလောဆယ်ရလာတဲ့ခန္ဓာ၅ပါးရဲ့နော်ဟုတ်ပြီလောလောဆယ်ရလာတဲ့ခန္ဓာ၅ပါးဘယ်လိုကပေါ်ပြလိုက်တော့အဝိဇ္ဇာကဘသူအကုန်ကြီးနဲ့ပေါ်ပြလိုက်တော့သင်္ခါရအကုန်ကြီးနဲ့ပေါ်ပြလိုက်တာဒီတော့ဘုန်းကြီးတို့ပရိသတ်တွေကယခုလောလောဆယ်ခန္ဓာ၅ပါးရလာပြီအဲ့ဒီခန္ဓာ၅ပါးရလာတဲ့အခါကျတော့ဒီတိုင်းပဲရက်ချင်တာလားရှစ်ကိုဆက်ချင်တာရှစ်ကိုဆက်ချင်တာဘယ်လိုမှရက်မနေချင်ဘူးနော်ရှစ်ကိုဆက်ချင်တဲ့အခါတော့ရှစ်ကိုဆက်ချင်တာကတဏှာမဆက်ရရင်မနေနိုင်တာကဥပါဒံတခါလာပြန်ပြီနော်ဒီရလာတဲ့ဘဝလေးနဲ့မကျင့်တတ်ဘူးမကျင့်တတ်တော့နောက်ထပ်ခန္ဓာအသစ်တစ်ခုထပ်ပြီးတော့လိုချင်တယ်လိုချင်တာကတဏှာမရရင်မနေနိုင်တာကဥပါဒံမရရင်မနေနိုင်ဘူးဆိုတော့ဒီတိုင်းနေတာလားရာချောင်းလို့တွေလောက်တာရာချောင်းလို့တွေလောက်တယ်เนาะ ကာယကံဝစီကံမနောကံနဲ့လှုပ်တယ်အဲကာမကုသိုလ်ရူပကုသိုလ်အရူပကုသိုလ်ကုသိုလ်တရားတွေနဲ့လှုပ်တယ်အကုသိုလ်တရားတွေနဲ့လှုပ်တယ်အဲ့ဒီကုသိုလ်တရားအကုသိုလ်တရားဆိုတာတခြားလားကံလားကာယကံဝစီကံမနောကံဆိုတာလည်းကံကုသိုလ်အကုသိုလ်ဆိုတာလည်းကံခဏဘုန်းကြီးတို့ပရိသတ်တွေကံလှုပ်တယ်လှုပ်နေကြတာနော်အဲ့ဒီကံလှုပ်သည်အတိတ်တုန်းကဗာနဲ့သွားတူတယ်လေသင်္ခါရနဲ့မတူဘူးလားတူလားအတိတ်တုန်းကလှုပ်ခဲ့တာကသင်္ခါရအခုလောလောဆယ်လှုပ်နေတာကကမ္မဘဝသင်္ခါရလိုပဲပြောပြောကမ္မဘဝလိုပဲပြောပြောတကယ်လှုပ်တာကြတော့ကုသိုလ်နဲ့အကုသိုလ်သင်္ခါရဆိုတာလည်းပါလေကုသိုလ်နဲ့အကုသိုလ်ကမ္မဘဝဆိုတာလည်းကုသိုလ်နဲ့အကုသိုလ်အတူတူပဲနော်ပင်မအဝိဇ္ဇာနဲ့တဏှာဆိုတဲ့ပင်မတရားကြီးတာလွဲသွားတာကျန်တာတွေကအလုံးအတူတူကြီးပဲအဲဒီတော့အဝိဇ္ဇာတရားကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်လောလောဆယ်ခန္ဓာငါးပါးလာရတယ်လောလောဆယ်ပြစ္ဆုတ်ပါခန္ဓာငါးပါးရာခြင်းအကြောင်းရင်းလက်တဲ့တရားခံသည်အဝိဇ္ဇာဒီတိုင်းရလာတဲ့အခါကျတော့ဒီတိုင်းကျင့်နေနေသလားမကျင့်နေဘူးနောက်ထပ်ဘဝခရီးဆက်ကျင်ပါသေးတယ်ဆက်ကျင်တာသည်တဏှာမဆက်ရမနေနိုင်တာကဥပါဒံအဲဒီလိုနောက်ဘဝနောက်ဘဝနောက်ဘဝခရီးဆက်ကျောင်းဖြစ်တဲ့လုပ်တွေလုပ်နေတာကကမ္မဘဝအဲ့ဒီတော့ကမ္မဘဝလှုပ်တယ်လှုပ်တဲ့အခါကျတော့နောက်ဘဝတွေအစ်ပြန်ပြီးတော့မရဘူးလားရလားရမှာကဇာတိခန္ဓာဘယ်နှပါလဲဒီတော့အနာဂတ်ဘဝရအောင်ဘယ်လူကလှုပ်တော့တဏ္ဍာအခုဘဝရအောင်ဘယ်လူကလှုပ်ခဲ့တော့ဝိဇ္ဇာဒါကြောင့်အတိတ်ကာလကနေအဝိဇ္ဇာကြောင့်ပြစ္ဆုတ်ပံရောက်လာတယ်ပြစ္ဆုတ်ပံမှာဖြစ်လာတဲ့တဏ္ဍာကြောင့်အနာဂတ်ဘဝဆက်သွားရအောင်မယ်ဒီဝိဇ္ဇာနဲ့ဒီတဏှာရှိနေတဲ့မြတ်ကလပ်ပလုံးဘုန်းကြီးတို့ပရိသတ်တွေသန္တရာအလဲရက်ပါသန္တရာလည်းမရဘူးမြတ်စွာဘုရားဒီလိုပဲသွားတွေ့တယ်အဲဒီလိုတွေ့တဲ့အခါကျတော့ကဲဒီနှစ်ခုကိုပေါင်းကြည့်လိုက်ပေါင်းကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာသည်ဘာသဘောရှိမသိတဲ့သဘောရှိဘာကိုမသိတော့သစ္စာ၄ပါးကိုမသိဘူးသစ္စာ၄ပါးကဘယ်လိုတွေတော့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမကသစ္စာသစ္စာဘယ်နှပါလဲအဲ့ဒီသစ္စာ၄ပါးရှိတဲ့အထက်မှာတကယ်တော့သိရမယ့်သစ္စာကဘာသစ္စာဒုက္ခသစ္စာဒုက္ခသစ္စာဆိုတာဘယ်လိုတွေတော့ခန္ဓာ၅ပါးယုံနာ၂ပါးဘယ်လိုတွေပါလဲခန္ဓာ၅ပါးယုံနာ၂ပါးသည်ဒုက္ခသစ္စာဘာကြောင့်ခန္ဓာ၅ပါးယုံနာ၂ပါးကိုဒုက္ခသစ္စာလို့ပြောရတာလဲဖြစ်ပြီးရင်ပြတ်တယ်လို့ဒုက္ခသစ္စာဒီလိုမလားအော်ဒီလိုသတော့ဘုန်းကြီးတို့ပရိသတ်တွေကိုနေစဉ်သိနေရမှာကဒုက္ခသစ္စာကိုနေနေစဉ်သိနေရမှာကခန္ဓာ၅ပါးကိုနေစဉ်သိနေရမှာကယုံနာ၅ပါးကိုနေစဉ်သိနေရမှာကဒုက္ခသစ္စာတရားဒါပဲမသိကြကြလားဘလူကဖုံးကွယ်ထားလို့လဲအော်ဒီလိုဆိုတော့သစ္စာ၄ပါးလို့ပြောပြင်မဲ့တကယ်ဖုံးတာကဘယ်သစ္စာကိုဖုံးတာလဲဒုက္ခသစ္စာကိုဖုံးတာဒီလိုမလားဒုက္ခသစ္စာတွေရှိနေပါရဲ့နဲ့မသိအောင်ဖုံးကွယ်တာသည်ဒုက္ခသစ္စာတွေနေ့စဉ်နေ့စဉ်ဖြစ်နေပါရဲ့နဲ့ဒုက္ခသစ္စာမှမသိတာဒီဘုလူကြောင့်အခုမြင်လိုက်ပြန်တော့လေမြင်စိတ်ခန္ဓာဖြစ်ပြဲဘာသစ္စာကြားလိုက်နားလိုက်ကြားလိုက်ပြန်တော့လေကြားစိတ်ခန္ဓာဖြစ်ပြဲဒုက္ခသစ္စာပဲမလားအဲနှာခေါင်းကနေရှူချတော့လေရှူစိတ်ခန္ဓာဖြစ်ပြဲဒုက္ခသစ္စာလျှာကနေစားပြန်တော့လေပဲစားစိတ်ခန္ဓာဖြစ်ပြဲဒုက္ခသစ္စာကိုယ်ကာယကနေတွေးကြည့်တဲ့အခါကျတော့လည်းပဲတွေးကြည့်စိတ်ခန္ဓာဖြစ်ပြက်ဒုက္ခသစ္စာမနောကနေတွေးတော့လည်းပဲတွေးစိတ်ခန္ဓာဖြစ်ပြက်ဒုက္ခသစ္စာဒီတော့ဒုက္ခသစ္စာဆိုတာဘုန်းကြီးတို့ပြသတယ်မိမိတဏ္ဍာမှာတခါတရံနဲ့ဖြစ်နေတာအချိန်ပြည့်ဖြစ်မြင်တော့လည်းဒုက္ခသစ္စာကြားတော့လည်းနံတော့လည်းစားတော့လည်းတွေးထီတော့လဲတွေးတော့လဲလိုချင်တဲ့သဘောလေးပေါ်တော့လဲမလိုချင်တဲ့သဘောလေးပေါ်တော့လဲဝမ်းသာတဲ့သဘောလေးပေါ်လဲဝမ်းနေတဲ့သဘောလေးပေါ်လဲဒုက္ခသစ္စာကြီးပါအားလုံးဒီဒုက္ခသစ္စာကြီးပဲဒီလိုမလားဘယ်သဘောလေးပဲပေါ်လာတဲ့သဘောတရားသည်ဒုက္ခသစ္စာကြီးပဲဒုက္ခသစ္စာကြီးပဲသာပြောပေမဲ့ဒုက္ခသစ္စာဘာပဲလို့သိသလားမေးတော့မသိဘူးအဲ့ဒီလိုမသိတဲ့အခါကျတော့ဘာဖြစ်တော့အခုမြင်ပြီးပေမဲ့နောက်ထပ်ကြည့်ခြင်းလဲဒီလိုလာတာကိုဟုတ်တယ်မလားအခုမြင်လိုက်တယ်မြင်လိုက်တာဒီမြင်စိတ်ဘာသစ္စာဒီတော့မြင်တယ်ဆိုတာဒီဘာသစ္စာဖြစ်နေတာတော့ ဒုက္ခသစ္စာဖြစ်နေပါရဲ့နဲ့ထပ်ပြီးတော့ကြည့်ခြင်းတယ်ကြည့်ခြင်းသာကြည့်ခြင်းသာကြည့်ရမယ်ကြည့်တော့လည်းဘာသစ္စာပဲဖြစ်ဒုက္ခသစ္စာဖြစ်ပေမဲ့ဒုက္ခသစ္စာဖြစ်ကမှသာဖြစ်ကောပြန်ပြီးတော့မကြည့်ခြင်းမလားကြည့်ခြင်းလားကြည့်ခြင်းတယ်ဒီလိုမလားကြည့်ခြင်းတာကတဏ္ဍာမြင်လိုက်တာကဒုက္ခသစ္စာစားခြင်းတာကတဏ္ဍာစားလိုက်တာကဒုက္ခသစ္စာနားထောင်ခြင်းတာကတဏ္ဍာနားထောင်လိုက်ရတာကဒုက္ခသစ္စာရှုရှိုက်ခြင်းတာကတဏ္ဍာရှုရှိုက်လိုက်ရတာကဒုက္ခသစ္စာတွေးကြည့်ခြင်းတာကတဏ္ဍာတွေးကြည့်လိုက်ရတာကဒုက္ခသစ္စာတွေးတော့ခြင်းတာကတဏ္ဍာတွေးတော့လိုက်ရတာကဒီတော့ခဏဖုန်းတော်ပရိသတ်တွေဘာတွေပဲဖြစ်ခြင်းဖြစ်ခြင်းဖြစ်လာတာမှန်သမျှဘာသစ္စာတွေဖြစ်တော့ဒုက္ခသစ္စာတွေဖြစ်လာပြီမဲ့လည်းပဲမဖြစ်ရခြင်းကိုကျင့်နိုင်ရလားမဖြစ်ဘဲကောနေနိုင်ရလားမကြည့်ဘဲကောမနားမတော်ဘဲကောအနတ်မရှိဘဲကောမစားဘဲကောမတွေးကြည့်ဘဲကောမနေနိုင်ဘူးမတွေးဘဲကောမနေနိုင်တာကဥပါဒံဒီလိုမလားတဏှာတွေဖြစ်နေတယ်ဥပါဒံတွေဖြစ်နေတယ်ဖြစ်ကျင်တာဖြစ်ရမယ်မြင်လိုက်ပြန်တော့လည်းဘာသစ္စာဖြစ်ရမှာလဲကြားလိုက်ပြန်တော့လည်းဘာသစ္စာရှုရှားလိုက်ပြန်တော့လည်းစားလိုက်ပြန်တော့လည်းတွေးထိလိုက်ပြန်တော့လေတွေးတော့လိုက်ပြန်တော့လေရလာတော့လေဒုက္ခသစ္စာပဲရလာတာပဲเนาะဒုက္ခသစ္စာကြီးဖြစ်ပါရင်လည်းဘာဖြစ်လို့ဘုန်းကြီးတို့ပရိသတ်တွေကထပ်တလဲလဲလိုချင်နေတာတော့မသိလို့ပေါ့ဗျာဒီလိုမလားဘာဖြစ်လို့ထပ်တလဲလဲလိုချင်နေတာတော့မသိလို့မသိတာကအဝိဇ္ဇာလိုချင်တာကဒီလိုပြန်ပေါင်းယူလိုက်ပေါ့ဟုတ်တယ်မလားဒီတော့တဏှာတရားနဲ့လိုချင်နေတဲ့အချိန်တိုင်းအချိန်တိုင်းမှာတဏှာတရားနဲ့လိုချင်တဲ့အရာတွေပြန်ပြီးတော့စစ်စစ်ကြည့်လိုက်နော်သူလိုချင်တဲ့ပစ္စည်းကလည်းဒုက္ခသစ္စာနောက်ထပ်ရလာမှာကလည်းပဲဒုက္ခသစ္စာနော်လိုချင်တဲ့ပစ္စည်းကလည်းဒုက္ခသစ္စာအတိတ်အတိတ်ရလာမှာလည်းဒုက္ခသစ္စာအဟောင်းအဟောင်းကလည်းဒုက္ခသစ္စာလက်ရှိရနေတာလည်းဒုက္ခသစ္စာနောက်ရမှာလည်းပဲဒုက္ခသစ္စာအရင်တော့ကရားခဲ့ဘူးဒါလည်းဒုက္ခသစ္စာကြီးပဲအေးဒုက္ခသစ္စာကြီးပဲဖြစ်နေပါပြီဆိုမှတော့မလိုချင်မဲ့နေလိုက်ပါလားမရချင်မဲ့နေလိုက်ပါလားမနေနိုင်ဘူးနေနိုင်ရလားလိုချင်သေးတာပဲရချင်သေးတာပဲဟုတ်တယ်မလားဒုက္ခသစ္စာပဲဘာဖြစ်လို့ရချင်ရတော့ဘာဖြစ်လို့လိုချင်ရတော့မသိလို့ပေါ့ဘာဖြစ်လို့တော့ပါမသိတော့ကိုလိုချင်တဲ့ပစ္စည်းလေးသည်ဒုက္ခသစ္စာပါပဲလို့မသိလို့ပေါ့ဒီလိုမလားလက်ရှိရထားတဲ့ခန္ဓာသည်ဘာသစ္စာဒုက္ခသစ္စာအေးဒုက္ခသစ္စာပဲမဲ့လို့လေဘုန်းကြီးတို့ပရိသတ်တွေကဒီခန္ဓာငါးပါးရထားပြီးတော့ဒီခန္ဓာငါးပါးနဲ့တင်ဒီဘဝနဲ့တင်ကျင့်တတ်နေတာလားမေးရင်မကျင့်တတ်ဘူးနောက်တဘဝတွေမဖြစ်ကျင်ဘူးလားဖြစ်ကျင်တာပဲเนาะဟာဒီဘဝမှာတော့အဒုက္ခတွေများတယ်ဒုက္ခတွေများတယ်ဒုက္ခတွေများနေတာပြင်များတယ်သာပြောတာနောက်ထပ်ဘွားတက်ကိုမလိုချင်ဘူးလားမိတော့လေလိုချင်သေးတာပဲဟာလူဘွားရောက်လာတာဒုက္ခပဲဒုက္ခတွေများလိုက်တာကြီးကြတာပေါ့လေနော်ဟာလူဘွားရောက်လာတာဒုက္ခတွေများတယ်ဆိုနောက်ဘွားလူပြမဖြစ်ချင်ဘူးလားမိတော့လေဖြစ်ချင်သေးတာပဲတချို့တချို့ပုဂ္ဂိုလ်တွေကပြောတယ်လူတော့ပြမဖြစ်ချင်ပါဘူးနတ်ပဲဖြစ်ချင်တယ်ဒီလိုပြောရမလားနတ်ဖြစ်ပြန်တော့လေဘာသစ္စာဒုက္ခသစ္စာပဲပြန်ဖြစ်မှာပဲဟာမြန်မာဖြစ်ခြင်းနဲ့မြန်မာဖြစ်ခြင်းတော့လဲဘာသစ္စာလဲဒုက္ခသစ္စာပဲ30ဘုံထဲမှာဘာပဲဖြစ်ခြင်းဖြစ်ခြင်းဖြစ်လာတာမှန်သမျှဒုက္ခသစ္စာကြီးပဲเนาะဒီတော့ရထားတာကလည်းဒုက္ခသစ္စာနောက်ထပ်ရမှာကလည်းဒုက္ခသစ္စာဒုက္ခသစ္စာရမှာဖြင့်မလိုချင်မဲ့နေလိုက်ပါတော့လားမနေနိုင်ဘူးလိုချင်သေးတာပဲဘာဖြစ်လို့လိုချင်တော့ဒုက္ခသစ္စာမှမသိလို့လိုချင်တာမသိတာကအဝိဇ္ဇာလိုချင်တာကတဏှာဆွဲလန်းတာကရရရကြောင့်လို့ဒီအားထုတ်တာကသင်္ခါရနဲ့ကာမဘဝရလာတာကဇာတိဆိုတဲ့ခန္ဓာ၅ပါးဒီလိုမဟုတ်လားဒီတော့ပေါင်းကြည့်လိုက်တဲ့အခါကျတော့ဘုန်းကြီးပရိသတ်တွေနော်အခုပြောနေတဲ့စကားစဉ်ထဲမှာကိုပဲကြည့်ကြည့်လိုက်အဝိဇ္ဇာရယ်တဏှာရယ်ဥပါဒာရယ်ပင်မတရားက၃မျိုးဟုတ်တယ်မဟုတ်လားအဲ့ဒီ၃မျိုးသည်ဘုန်းအနေနဲ့ပြောတော့ဘာဟုတ်တယ်လဲကိလေသာဝတ်သုံးပါသရုတ်ကနေသင့်တက်တဲ့အခါကျတော့နောက်တစ်ဆင့်ကပါလဲသင်္ခါရနဲ့ကာမဘဝနှစ်ပါးပေါင်းတော့၅ပါးရှိသွားပြီသရုတ်ကဘာဝတ်တယ်လဲ ကမ္မဝေါကိလေသာဥက္ကသုံးပါကမ္မဥက္ကနှစ်ပါပေါင်းတော့ဘယ်နှပါလဲ၅ပါ၅ပါရှိသွားပြီနော်အဲ့ဒီ၅ပါနဲ့တခါလဲကြိုးစားလိုက်တာကံဒီအာထုတ်တယ်တချို့ကကုသိုလ်ကံဒီအာထုတ်တယ်တချို့ကအကုသိုလ်ကံဒီပြုပြီးတော့အာထုတ်တယ်ကုသိုလ်ကံပြုပြုအကုသိုလ်ကံပြုပြုရလာတဲ့ခန္ဓာဒီခန္ဓာဘယ်နှပါစာတိခန္ဓာ၅ပါဒီလိုမလားဒီတော့ဝိညာဉ်ရလာမယ်နာယုတ်သလာယရဏဖသဝေရဏအဲ့ဒီ၅ပါးဖြစ်တာသည်ဇာတိအဲ့ဒီ၅ပါးရင့်တာသည်သရာပြတ်တာကမရဏရလာမဲ့ကြိုတရားကိုပေါင်းကြည့်ဘယ်နှပါးလဲ9ပါးတကယ်စစ်စစ်ကတော့10ပါးပေါ့နော်ပေါင်းလိုက်တော့9ပါးပေါ့ဘယ်သူနဲ့ဘယ်သူပေါင်းလဲသရာနဲ့မရဏကိုပေါင်းပြန်ပေါင်းကြည့်ဝိညာဉ်နာယုသလာယရဏဖသဝေရဏဇာတိသရမရဏဘယ်နှပါးတယ်လဲ9ပါးအဲ့ဒီ9ပါးဒီတရားတရားလားအကျိုးတရားလားအကျိုးတရားဘယ်နှပါးဘယ်သူတွေပါလဲဝိညာဉ်နာယုတ်သလာယရဏဖတ်တာဝေရဏဇာတိသရမရဏပြန်ပြောဝိညာဉ်နာယုတ်သလာယရဏဖတ်တာဝေရဏဇာတိသရမရဏအကျိုးတရားဘယ်နှပါးလဲအကြောင်းတရားကပင်မအကြောင်းက3ပါးဒုတိယအကြောင်းက2ပါးပင်မအကြောင်းကဘယ်လိုတွေတော့အဝိဇ္ဇာတဏှာဥပါဒဒုတိယအကြောင်းကသင်္ခါရနဲ့ကာမဘဝပေါင်းတော့အကြောင်းတရားကဘယ်နှပါးအကျိုးတရားကဘယ်နှပါး9နဲ့9ပေါင်းအဲ့ဒါပေါင်းလိုက်ရင်ပရိစ္ဆသမုပ္ပါဒတရား12ပါးဖြစ်တာပဲဒီလိုမှလားဒီတော့ဘုရားလောင်းနေတဲ့ဗောဓိပင်နဲ့ရှင်ပလင်မှာထိုင်ပြီးတော့စဉ်းစားတာစဉ်းစားရင်စဉ်းစားရင်လည်းပရမသုံးပါတွေ့တယ်အဝိဇ္ဇာအဝိဇ္ဇာကနေတခါသင်္ခါရအဝိဇ္ဇာကနေတဏမတွေ့ဘူးလားတွေ့လားတွေ့ပြီးတဲ့အခါကျတော့အဝိဇ္ဇာကနေဆက်သွယ်ကြည့်လိုက်တာအဝိဇ္ဇာသင်္ခါရခန္ဓာ၅ပါးတဏကနေဆက်သွယ်ကြည့်လိုက်တာတဏဥပါဒံကမ္မဘဝဇာတိသရမရဏအလုံးပေါင်းလိုက်တော့တတ္တဝါရရဲ့တဏ္ဍမှာပရိစ္ဆသမုပ္ပါဒယဘယ်နှပါးလဲ12ပါးလူဖြစ်လဲ12ပါးနတ်ဖြစ်လဲ12ပါးခွေးချင်းကတရိစ္ဆာန်ဖြစ်လဲ12ပါးဘယ်တတဝါပဲဖြစ်ဖြစ်ပရိစ္ဆသမုပ္ပါဒ်တရားဘယ်နှပါးရှိတော်ပရိစ္ဆသမုပ္ပါဒ်တရား12ပါးကြီးပဲဒီလိုမလားလောကမြေမှာသမုဒိသ္စာမြင်နေပြောလိုက်တော့ဟာလူကနေနတ်ဖြစ်တယ်နတ်ကနေမြေမှာဖြစ်တယ်ပြီးတော့လူပြည်တန်ရောက်တယ်ပြီးတော့ခွေးတွေကြက်တွေငှက်တွေဖြစ်တယ်ပုံမှန်တရားကြည့်ပြီးတော့သမုဒိသ္စာအနေနဲ့မျိုးမျိုးပြောချင်းပြောမယ်တကယ်ဖြစ်နေတာကပဋိစ္စသမုပ္ပါဒ်တရား12ပါးလူဖြစ်လဲဒီ12ပါးပဲနတ်ဖြစ်လဲဒီ12ပါးပဲမြမဖြစ်လဲဒီ12ပါးကလွှမ်းရင်တခြားတရားရှိသေးရလားမရှိတော့ဘူးအဲ့ဒီ12ပါးကိုမြင်လိုက်တဲ့အချိန်မှာဒီ12ပါးထဲမှာပုဂ္ဂိုလ်တ attva ပါရလားလူတွေနတ်တွေမှာလူလဲပြောပြောနတ်ပဲပြောပြောမြမပဲပြောပြောဒီ12ပါးပဲဒီ12ပါးသည်ပညာတရားလားပရမတ်တရားလားပုဂ္ဂိုလ်တ attva လားသဘောတရားလားအဲ့ဒီသဘောတရားကိုစမြင်လိုက်တဲ့အချိန်ကပဋိစ္စသမုပ္ပါဒ်တရားပဲဟုတ်လားဒါတော့မြတ်စွာဘုရားဒီတဲ့ဘောဓိပင်နဲ့ရွှေပလင်မှာပရမတ်တရားကိုမြင်အောင်ကြည့်လိုက်တဲ့အချိန်မှာဘယ်ကနေစတွေ့တော့ပဋိစ္စသမုပ္ပါဒ်ကစတွေ့တာအကြောင်းတရားနဲ့အကျိုးတရားဒီတရားကနေစပြီးတော့တွေ့လိုက်တာဒီတရားကိုခြေခံပြီးတော့မှဖြစ်ဖြစ်ဒုက္ခသစ္စာကိုမြင်အောင်ကြည့်လိုက်တော့ဝိပဿနာဉာဏ်ဖြစ်ပါတယ်တဲ့နော်အရာကိုနောက်နေမှာဆက်ပြီးတော့ကျေးဇူးပြုမယ်ခဏတော့ကဲဘာရှိလို့တာရုခေါ်တော့ကြအောင်ဆိုအေးကျမချမ်းသာစွာပြည့်မြတ်စွာဘုရားရှင်သန္တနာတော်မြတ်ကြီးကိုနိလတ်တဖွဲ့တင်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နေသောသန္တနာပြုပုဂ္ဂိုလ်များဖြစ်ကြပါစေ။